လူခွင့်ရေးချိုးဖောက်မှုတွေကိုအရေးမယူဘဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့WIWM ရဲ့အစီရင်ခံစာကိုခေါင်းဆောင်မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလကအာနာသိမ့်ပြီးကြတဲ့ကညင်းကြမ်းစွာဆန္ဒပြနေကြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်းတလို့ဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တပ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်စ်ကလူခွင့်ရေးကောင်စီကိုတင်ပြပါတယ်2019ခုနှစ်ရခိုင်ပြည်နယ်မှာအိနေကိုမီးရှို့ဘူလိုဇာတွေနဲ့ဖျက်ဆီးခဲ့တာကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေထိုင်ကြရတယ်လို့လည်းသူကတင်ပြပါတယ်အဲ့လိုရာဇဝတ်မှုကျူးလွန်သူတွေဟာအရေးယူမခံရဘဲလွတ်နေကြတဲ့အဖြစ်မျိုးအဆုံးသတ်ဖို့လိုအပ်တယ်လို့သူကတင်ပြသွားပါတယ်အခုချိန်ထိသူတို့အဖွဲ့ဟာအထောက်အထားပေါင်းနှစ်သိန်း19,000ကျော်ကိုစုဆောင်းထားပြီလို့လည်းပြောပါတယ်။တဟသတင်းအချက်အလက်ပေါင်းတိတသမ4သန်းကနေစုဆောင်းယူခဲ့တာဖြစ်ပါတယ်။လူခွင့်ရေးချုပ်ပေါက်ခံရတဲ့အများပြည်သူအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်ပြီးအရေးယူမခံရဘဲလွတ်မြောက်နေကြတာတွေကိုအဆုံးသတ်နိုင်ရမယ်လို့လည်းသူကဆွေးနွေးတင်ပြသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာပြည်သူတွေလိုလားတောင်းတနေတဲ့ငြင်းချမ်းတရားဝါပြောပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်ရက်စက်မှုတွေရပ်တန့်ပြီးအဲ့ဒီတန်တွေကိုခံစားနေရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့တစ်ချိန်တည်းမှာပဲပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာဟာအရေးကြီးကြောင်းဒါကြောင့် WIWM ရဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာအပါအဝင်အဖွဲ့ဝင်အားလုံးကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံကြဖို့တိုက်တွန်းပါကြောင်းပြောပါတယ်EU ဥရောပသမဂ္ဂအဖွဲ့ကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်အထူးစိုးရိမ်ပူပန်ကြောင်း WIWM အပေါ်ပေးအပ်ထားတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ပြီးအဖွဲ့ကလိုအပ်တဲ့အချက်အလက်တွေရရှိရေးအတွက်သူတို့သွားလိုတဲ့နေရာတွေကိုအဟံတားမရှိသွားရောက်လည်လာခွင့်ပြုဖို့တိုက်တွန်းကြောင်းပြောပါတယ်ဒီတင်နိုင်ငံကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံတဲ့အချိန်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအပြင်းထန်ကန့်ကွက်ကြောင်းပြောဆိုလိုက်ပြီးလူထုကရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှဲပြောင်းပေးဖို့နဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ရေရှည်တည်ငြိမ်တဲ့တိုင်းပြည်ဖြစ်ပေါ်လာရေးအတွက်အမျိုးသားညီညွတ်ရေးရေးကိုဥတည်စေတဲ့ဆွေးနွေးမှုတွေပြုလုပ်ကြဖို့တိုက်တွန်းကြောင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးသဘောထားထုတ်ပြန်ကြတဲ့ American, EU နဲ့ Britain အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘယ်လိုကူညီပံ့ပိုးမှုတွေဆက်လက်လှုံ့ဆော်ပေးနိုင်ကြမလဲဆိုတဲ့မေးခွန်းတွေကိုမေးခဲ့ကြပါခင်ဗျာ။